အမေရိကန်ပြည်သူ့အလက်စကာပြည်နယ်ကိုဒီယက်အိုင်လန်ရဲ့ရှေ့တောင်ဘက်280ကီလိုမီတာအကွာမှာအင်အား80မှ80မှနှင့်မကနီကျူးရှိတဲ့အင်အားဖြင့်ငလျင်ကြီးလှုပ်ခတ်ခဲ့ကြောင်းအမေရိကန်ဘူမိဗေဒတိုင်းချွန်ရေးဌာနကပြောဆိုထားပါတယ်။ ရေပေါ်တာဝန်ရှိသူတွေကအလက်စကာပြည်နယ်ကနေဒါနိုင်ငံဘရစ်တစ်ကိုလံဘီယာကန်ယူဒန်ဒေသအများစုကိုဆူနာမီရေလိုင်းသတိပေးဆက်ထုတ်ပြန်ခဲ့တယ်လို့အမေရိကန်အနောက်ဖက်ကန်ယူဒန်ဒေသတစ်ခုလုံးနဲ့ပစိဖိတ်ကျွန်းဟာဝိုင်ပြည်နယ်တို့ကိုဆူနာမီစောင့်ကြည့်ဖြစ်သတ်မှတ်ခဲ့တာပါ။ဒေသခံတွေကလည်းကုန်းမြင့်တွေဓာမမဟုတ်လည်းကုန်းသွင်းပိုင်းကိုရှုတ်ချောင်းချဖို့တိုက်တွန်းခဲ့ပါတယ ောင်ဂျပန်စစ်သားတအူးတည်ဆုံးခဲ့ပြီးလူအတော်များများဒဏ်ရာရခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့မီလျုံမိတောင်ကရဲတော်ကြာလှုပ်ရှားမှုတွေရှိလာပြီးတဲ့နောက်အန်ဒီရှိတဲ့အစဉ်အဖြစ်အာဏာပိုင်တို့ကသတ်မှတ်ထားပါတယ်။မီတောင်ပတ်ဝန်းကျင်၈ကီလိုမီတာဝန်းကျင်ကိုအန်ဒီရှိဒေသအဖြစ်သတ်မှတ်ထားပြီးဒေသခံ၄000လောက်ကိုလည်းကြောင်းရွှေ့ထားပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့ဒီကနေ့အင်ကာနီပြင်းအား6မဂနီတူးရှိတဲ့ငလျင်လှုပ်ခတ်ခဲ့တာကြောင့်မြို့တော်ဂျကာတာမှာလူတွေလမ်းမပေါ်ကိုအထိတ်တလန့်ထွက်ပြေးခဲ့ကြရပါတယ်ရှင်။